ကိုဗစ်ကံရောဂါကြောင့်သေဆုံးသူနောက်တဦးအပါအဝင်အတီးပြူလူနာတွေတိုးလာနေတဲ့အတွက်ယောဂါကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ရောဂါကူးစက်ခံထားရတဲ့အသက်46နှစ်အရွယ်အမျိုးသမီးတဦးရန်ကုန်မြို့မှာဆေးကုသမှုခံရင်းသေဆုံးသွားခဲ့သလိုနောက်ထပ်လည်းအတီးပြူလူနာတွေဆက်ဆဲတွေ့ရှိနေတာကြောင့်ကူးစက်မှုအန္တရာယ်ကိုပညာရှင်တွေသတိပေးနေကြတာပါ။ကွယ်လွန်သူအမျိုးသမီးကတော့ရန်ကုန်မြို့ဝေဘာကီအထူးကုဆေးရုံကြီးမှာကုသမှုခံရင်းမင်းညားကတည်ဆုံခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တခြားယောဂအခန်းတွေရှိနေတဲ့ဒီလူနာဟာဆေးရုံရောက်ပြီး12နာရီအတွင်းမှာတည်ဆုံခဲ့တာလို့လည်းဗဟိုကုဆက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်။တရက်နေ့မှာတခွဲနမူနာယူတယ်ဒီနှစ်ရက်နေ့မှာအဖြေရတယ်ပေါ့နော်။သုံးရက်နေ့မှာပဲအမားတို့ကဝေဘာကီကိုပို့လိုက်တယ်။မနေ့12နာရီဘက်ကိုရောက်တယ်စနေနေ့ကြာပြီးတော့ည7နာရီကွာမှဆုံးတာပေါ့နော်။သူကိုလေးကဟိုမန္တလေးမှာ14ရက်8လမှာပြရရ။အဲယောဂါတော်တော်ကြီးကိုသိုးနေပြီ။သိုးနေတာကိုသူဆက်ပြီးတော့ဟိုမန္တလေးမှာဆက်မပြအောင်ရန်ကုန်ဆင်းလာပြီးအိမ်မှာပဲနေတယ်။နေသားနေမှာအဲ့လိုတိတ်ဆိုးလာမှဆေးရုံပြရတယ်။ပြပြီးဆေးရုံကလည်းချက်ချင်းဆစ်ဆေးတာတွေလုပ်တယ်။ဆစ်ဆေးရတော့ပြတော့ဆိုဝေဘာကြီးဆေးရုံကိုအိမ်မှာပို့တယ်။ဖြေရပြီးတော့ပို့တယ်။ပို့မယ်လို့သူ ICU ထဲတောင်သူမရောက်လိုက်ဘူးပြောချင်တာ။သူ့ရဲ့ယောဂါဟာကိုလေးကသိုးဝပြင်းထန်ပြီးတာဖြစ်တယ်ပေါ့နော်။
ကိုဗစ်ဒီပူလူနာတွေထဲမှာအထူးကျမတ်ကုသနေရသူ9ဦးရှိနေတယ်လို့လည်းပြောပါတယ်။သေဆုံးမှုပါဝင်နောက်ထပ်အတီးပြူလူနာတွေတိုးလာနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုသတိထားကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။လူတယောက်သေဆုံးတာကနန်းအချင်းတစ်ပင်မဲ့လို့သူ့မိသားစုအတွက်ကတော့တရားရဂိုင်းလုံးဆုံးရှုံးမှုဖြစ်ပါတယ်။ဒီလိုမျိုးဆုံးရှုံးမှုမျိုးကိုယ်နိုင်ငံသားတွေတူတူမှလည်းမဖြစ်စေချင်ပါဘူး။ယောဂါဖြစ်ပွားကူးစက်မှုလည်းမဖြစ်စေချင်ပါဘူး။ဒါပေမဲ့အဲ့လိုမဖြစ်အောင်လုပ်ဖို့ဆိုတာလေကျမိုင်နဲ့အားစားဝန်ကြီးဌာနအားနဲ့တခုတည်းနဲ့လုံးလုံးမရပါဘူး။ဘိုးအဆင့်ကြီးကျက်ကွန်ကရီကော်မတီရဲ့လမ်းညွှန်မှုနဲ့ကျမိုင်အားစားဝန်ကြီးဌာနနေပြီးတော့လိုအပ်တဲ့တော့အကြံဉာဏ်တွေပြင်သက်ဆိုင်ရာတိုင်းဒေသကြီးနဲ့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုသက်ဆိုင်ရာအစိုးရအဖွဲ့ဝန်ကြီးဌာနတည်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်အရေးကြီးဆုံးကတော့ပြည်သူလူထုပါဝင်မှုပါပဲ။ပြည်သူလူထုပါဝင်ရင်ဒီတိုက်ပွဲကျမတို့နိုင်မယ်။ပြည်သူလူမပါရင်တော့ကျမတို့ကရေရှည်ပေါ့နော်ဆုံးရှုံးမှုများစွာနဲ့ဆက်တိုက်နေရမှာဖြစ်ပါတယ်
။ပိုးရိပ်လူနာအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာတော့ပြည်နယ်တစ်ခုလုံးမှာမလိုအပ်ရင်အပြင်မထွက်ဖို့နဲ့ညမထွက်ရအမိန့်ကိုလည်းပြည်နယ်တစ်ခုလုံးပြီးပါထုတ်ပြန်ထားပါတယ်။ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနယ်ကမြို့နယ်ခုနှစ်ခုမှာလည်းမလိုအပ်ဘဲအိမ်ပြန်မထွက်ဖို့ညွှန်ကြားထားသလိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။ယောဂကူးစက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်တဲ့သူတချို့ကတော့ဆေးရုံစည်းကမ်းတွေမှာပြတ်သားတာတွေရှိနေတယ်လို့လည်းရန်ကုန်တိုင်းအင်းစိန်မြို့နယ်ကလိုအပ်ပေးဆရာဝန်တယောက်ဖြစ်တဲ့ဒေါက်တာတောင်းလင်းကပြောပါတယ်
။ခုကတော့ community transmission ဟာလည်းရှိနေပြီလို့အကုန်လုံးအသတ်မှတ်ထားကြပြီဆိုတော့လေပြည်သူလူထုတွေကလည်းဟိုကိုဖျားတယ်ဆိုတာနဲ့စိတ်ပူကြပြီလေ။သိဘူးလို့လည်းအမျိုးမျိုးပေါ့နော်ဖုန်းနဲ့တဆင့်စုံစမ်းတာလည်းရှိတယ်ဖီဗာကလင်းတွေကိုလာပြတာလည်းရှိတယ်ကိုယ့်ပတ်ဝန်းကျင်ကလူကိုစိတ်ပူတဲ့အတွက်ကြောင့်သူ့ကိုနော်ဖီဗာကလင်းပြဖို့ဆောက်ရှင်ပြန်ပေးတာလည်းရှိတယ်အဲ့လိုမျိုးတွေပေါ့နော်ပြည်သူလူထုကတော့တော်တော်လေးစိတ်ဝင်တစားနဲ့လိုက်ပြီးတော့လောက်တာလည်းတွေ့ရပါတယ်ဗျာ
ဖြာနာကိုစေကန်တွေစီလူကိုယ်တိုင်လာပြကြသလိုဖုန်းကနေတဆင့်မေးမြန်းတဲ့အထင်မှာပိုးရိပ်လူနာနဲ့ထိတွေ့ခဲ့တဲ့တွေအကြောင်းကိုပါစိုးရင်တကြီးမေးလာကြလို့ဒါတွေထက်ကိုယ်တိုင်လိုက်နာဖို့လိုတဲ့အချက်တွေကိုဒေါက်တာတောင်းလင်းကအကြံပြုထားပါတယ်အဲ
့တော့ပြည်သူလူထုအနေနဲ့ကအဲ့လိုမျိုး primary contact secondary contact တွေရှောက်ပြီးတော့စဉ်းစားနေမိအစားကိုဗီနာကလူပါလေဘသူပဲဖြစ်ဖြစ်ပိုးရှိရလူဖြစ်နိုင်တယ်ကိုကိုတိုင်းလည်းပိုးရှိရလူဖြစ်နိုင်တယ်အဲ့လိုမျိုးသဘောထားပြီးတော့ကိုစီကလည်းသူများစီမကူအောင်သူများဥစ္စာလည်းကိုစီမရောက်ထားအောင်ကျွန်တော်တို့ကနေထိုင်ရမှာပေါ့နော်ကိုလှုပ်ဆောင်ရမယ့်အချက်ဘေးချက်ပေါ့နော် stay home ရယ် mask တာရယ်လက်စည်းတာရယ်၆ပေခွာနေရရယ်အဲ့လေးချက်ကိုပဲတိတိချာချာတယောက်ချင်းစီတယောက်ချင်းစီဟာနိုင်လုတ်ကပါမယ်လို့အဲ့ဒါလေးကိုကျွန်တော်ပြောပြပါမယ
်။ပြည်ရင်းကူးစက်ခံရသူတိုးလာတာနဲ့အများယောဂထိန်းချုပ်ကာကွယ်ရေးစီမင်းတွေကိုလိုက်နာဖို့သတိပေးနေပြီးချိုးဖောက်သူတွေကိုတဘာဝဘေးရနေရဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေလည်းနေရာတော်တော်များများမှာရှိလာနေပါတယ်။စီကံမလိုက်နာသူတွေကိုထိထိရောက်အရေးယူဖို့လည်းပြည်ရေးဝန်ကြီးဌာနကနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ကဒီတစ်ပတ်ထဲကျင်းပခဲ့တဲ့ online ဆွေးနွေးကံမှာပြောဆိုထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့ထားပါတယ်။